ကရှာကိုတိုင်းအမေရိကန်ပြည်ထောင်စုပြည်နယ်တစ်ခုကပြည်နယ်လွှတ်တော်အမတ်ဆိုတော့အမေရိကန်ပြည်ထောင်စုကပြည်နယ်လွှတ်တော်အမတ်တည်းအခြေအနေမြန်မာပြည်ကပြည်နယ်လွှတ်တော်အမတ်တည်းအခြေအနေကိုနှိုင်းယှဉ်ပါ
Well first of all I feel very fortunate and I deeply value the greater struggles that they've been throughto participate in the
မှာတော့ချက်ကတော့ကျမဟာတိတ်ကံကောင်းတယ်လို့ထင်ပါတယ်မြန်မာပြည်ကလွတ်တော်အမတ်တွေကတော့အခုလိုဒီမိုကရေစီလွတ်တော်အမတ်တွေအဖြစ်ပါဝင်ခွင့်ရဖို့အတွက်ခက်ကြိုးပမ်းခဲ့ရတယ်ဆိုတာကိုကျမအထူးတန်ဖိုးထားပါတယ်အများပြားဟာထောင်ထဲမှာနှစ်ပေါင်းများစွာတချို့ဟာတိုက်ပိတ်ခံနေခဲ့ရတာပါအခုလဲသူတို့ကအကျက်အတဲနဲ့အလုံးလုံးနေရတုံးပါပဲသူတို့နဲ့ဆိုင်ရင်ကျမရဲ့အလုတ်ကရှင်းရှင်းလေးပါသူတို့အနေနဲ့အရက်ဖက်အဖွဲ့အစည်းတစ်ခုထူထောင်မယ်ဆိုရင်တော့လွယ်လွယ်ရှင်းရှင်းမဟုတ်ပါဘူး။ဒါပေမဲ့သူတို့လုပ်နေတာဟာတမိုင်းတွေမဲ့လုပ်ရပါ။ကျမတိတ်ကိုချီးကျူးပါတယ်။တိတ်အလုံးလုံးပြီးတော့စူးစမ်းတဲ့လွှတ်တော်အမတ်တွေလည်းတွေ့ခဲ့ရပါတယ်။သူတို့လုပ်နေတာဟာခြေလှမ်းတိတ်တိတ်လေးတစ်ခုသာဖြစ်နေသေးပေမဲ့ဒီမိုကရေစီစနစ်မှာလူမှုပါဝင်ခွင့်ရစေဖို့အပြောင်းအလဲကြီးဖြစ်ပါတယ်
။ဆိုအခုမြန်မာနိုင်ငံမှာပြည်နယ်လွှတ်တော်ပြည်နယ်ရဲ့လုပ်ပိုင်ခွင့်တွေ2008ဖွဲ့စည်းပုံရပေးထားတဲ့လုပ်ပိုင်ခွင့်တွေနဲ့ပတ်သက်ပြီးတော့ပြောပါအောင်ပဲလို့မြင်တယ်။အမေရိကန်ပြည်ထောင်စုကပြည်နယ်ရဲ့လုပ်ပိုင်ခွင့်နဲ့မြန်မာနိုင်ငံကပြည်နယ်ရဲ့လုပ်ပိုင်ခွင့်ဘယ်လိုခွာခြားပါလဲခင်ဗျာ
Yes, we did have a big conversation about federalism with many of the people we met with and
ကျမတို့ကဒီ federal စနစ်အကြောင်းကိုလူတော်တော်များများနဲ့ဆွေးနွေးပြခဲ့ပါတယ်။ပြည်နယ်ဒါမှမဟုတ်ဒေသန္တရအစိုးရတွေနဲ့ဘ ਹੁ အစိုးရကြားအာဏာကိုခွဲဝေသင့်တယ်တချိန်ချိန်မှာခွဲဝေရမယ်ဆိုတာလဲဆွေးနွေးပြပါတယ်။ကျမကတော့ပြည်내အစိုးရတွေဘက်ကဆွေးနွေးပါတယ်။ဖက်ဒရယ်စနစ်ဟာရှုပ်ထွေးတယ်။အမေရိကမှာတောင်မှစင်လုံးကြောမဟုတ်သေးပါဘူး။ဘ ਹੁ အစိုးရရဲ့ကြီးကြပ်မှုမရှိဘဲနဲ့ပြည်내တွေကိုဘာတွေလှုပ်ခွင့်ပေးသင့်တယ်ဆိုတာကျမတို့တချိန်လုံးတိုက်နေရတာပါ။မြန်မာပြည်မှာလဲအခုအခါအာဏာခွဲဝေခြင်းသုံးနိုင်မှုကြိုးပမ်းနေကြပါတယ်။ဒီနေရာမှာအရေးကြီးဆုံးအချက်ကသက်ဆိုင်သူတွေဟာနိုင်ငံသားစိတ်တဲ့အပြည့်အဝနဲ့ထိတွေ့ဆက်ဆံရမယ်ဆိုတာသဘောပေါက်လက်ခံကြဖို့ပဲဖြစ်ပါတယ်။အမေရိကမှာတော့ဆိုကြပါစို့ပြည်နယ်လွှတ်တော်အကြောင်းမသိနားမလည်သူတွေအများကြီးရှိနေပါတယ်။သူတို့အတွက်တာဝန်ထမ်းဆောင်ပေးနေတဲ့အစိုးရတာဝန်ရှိသူတွေကိုမသိသူတွေရှိနေပါတယ်။ဒါပေမဲ့ဆုံးဖြတ်ချက်ချရမှာလူလူနဲ့အနီးကပ်ဆုံးဆုံးဖြတ်ချက်ကအကောင်းဆုံးဖြစ်ပါတယ်။ဒါကြောင့်မလို့ဒေသန္တရအစိုးရတွေတနည်းပြောရမယ်ဆိုရင်ဒီမြို့နယ်အဆင့်ပြည်နယ်အဆင့်စတဲ့အစိုးရတွေဟာတိတ်ပြီးတော့အရေးကြီးပါတယ်။လူတို့အတွက်သူတို့ကိုယ်တိုင်တွေ့ဆုံပြောဆိုနိုင်တဲ့ခေါင်းဆောင်ကိုလိုအပ်ပါတယ်။သူတို့အခြေအနေကိုတကယ်သိပြီးတော့ဖြေရှင်းပေးနိုင်မယ့်ခေါင်းဆောင်မျိုးလိုအပ်ပါတယ်။ဒါဟာဖက်ဒရယ်စနစ်ရဲ့အရေးကြီးဆုံးအချက်ပါပဲ
။ဆိုတော့အခုမြန်မာနိုင်ငံမှာဖက်ဒရယ်စနစ်အောင်မြင်ဖို့တနည်းပြောရင်ဒေသန္တရအစိုးရတွေကိုအာဏာပိုမိုခွဲဝေပေးဖို့အတွက်ဘယ်လိုအတားအဆီးတွေရှိနေဆိုတာတွေ့ခဲ့ရပါလား
။ Yeah, I mean, the biggest hurdle that I observed was getting through the peace process.
ကျမတတိထားမိတာကတော့အတားဆီးရတော့ငញ្ញမ်းရေးဖြစ်စဉ်ရှေ့မတိုးနိုင်ခြင်းပါပဲလူတိုင်းကငញ្ញမ်းရေးကိုပြောနေကြပေမဲ့တိုင်းရင်းသားတွေဘက်ကဘေးဖက်ခံထားရတယ်လို့ခံစားနေကြရပါတယ်အခုအချိန်ထိရရှိထားတဲ့ငញ្ញမ်းရေးကခဏခဏဖြစ်နေပါတယ်ကျမတတိထားမိတဲ့နောက်အချက်တစ်ခုကကြတော့တရားမမျှတမှုတွေအများပြားရှိနေတာပါတရားမျှတမှုမရှိဘူးဆိုတာသိရတာနဲ့စစ်တပ်ကိုကြောက်လို့မပြောရတာတွေအများကြီးပါပဲဘာကိုမှကြောက်စရာမလိုပဲတရားမျှတရေးနဲ့ပြန်လည်တင့်မြတ်ရေးပေါ်ဆောင်ဖို့အတွက်ခိုင်မာတဲ့တရားရုံးတွေနဲ့တရားဥပဒေစိုးမိုးမှုရှိဖို့လိုအပ်ပါတယ်ဆိုတော့တရားမျှတမှုရှိတယ်လို့လူလူမခံစားရသမျှငြင်းငြင်းရဖို့ဆိုတာမဖြစ်နိုင်ဘူးလို့ပဲကျမတို့ထင်ပါတယ
်ဟုတ်ကဲ့တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုပေါ့လေအဲ့ဒီနှစ်ခုအပြင်ငြင်းငြင်းရေးဆွေးနွေးတဲ့နေရာမှာစစ်တပ်သဘောမတူလို့ဆင့်တိုးနိုင်ဖြစ်ရတယ်ဆိုပြီးသုံးသပ်တာတွေပြောဆိုရတယ်လည်းအများကြီးကြားရပါတယ်
Well, we met with people on a number of fronts who were working on the peace process and
ဟုတ်ပါတယ်ငញ្ញရေးဖြစ်စင်မှာပါဝင်ဆောင်ရွက်နေသူတွေအများပြားနဲ့တွေ့ခဲ့ရပါတယ်ကျွန်မကိုကျွန်မကျွမ်းကျင်သူတယောက်လို့မဆိုလိုပါဘူးဒါပေမဲ့ကျွန်မသုံးသက်တာကတော့ပြောရမယ်ဆိုရင်ဒီအစိုးရဘက်ကဆက်ဆံရေးကောင်းတည်ဆောက်ဖို့လိုအပ်ပါတယ်ယုံကြည်မှုမရှိဘဲနဲ့ဒီငញ្ញရေးမရှိနိုင်ပါဘူးဒီလိုယုံကြည်မှုတည်ဆောက်ဖို့အတွက်စိတ်ရှိရှိနဲ့တိခံဆောင်ဆိုင်ရအောင်လိမ့်မယ်လို့ထင်ပါတယ
်ဒါတိုင်းရင်းသားတွေရဲ့အမျိုးသားရေးစိတ်ကြပေါ့ ethnic nationalism လို့ဆိုကြပါစို့အဲ့ဒီအပိုင်းကိုလည်းပြောပါအောင်မြန်မာနိုင်ငံတိုင်းရင်းသားတွေရဲ့အမျိုးသားရေးစိတ်ဟာစိတ်များပြင်းထန်တက်ကြွနေကြသလား
Well you know I'm Indian in origin and
ကျမဟာမူလအားဖြင့်အိန္ဒိယမျိုးသမီးပါတိုင်းရင်းသားတွေအားလုံးအတူရှင်တွဲနေထိုင်နိုင်ဖို့လိုအပ်ပါတယ်တိုင်းရင်းသားတစ်မျိုးတည်းကတိုင်းပြည်ကိုကြီးစိုးအုပ်ချုပ်တာမျိုးမဖြစ်တတ်ပါဘူးကျမရဲ့အဖိုးလေးဟာဒလိုင်းလာမကိုတိဘက်ကနေအိန္ဒိယကိုထွက်လာနိုင်အောင်ကူညီပေးခဲ့သူဖြစ်ပါတယ်။ ဒါနဲ့နောက်အုပ်စုတွေကြာအာနာခွဲဝေကျင့်သုံးနိုင်တဲ့အတိုင်းပြည်ဟာအင်အားပိုပြီးတော့တောင့်တင်းတယ်လို့အခိုင်အမာယုံကြည်ထားတာပါ။ကမ္ဘာပေါ်ကအကြီးကျယ်ဆုံးဒီမိုကရေစီနိုင်ငံတွေမှာဒီလိုခွဲဝေတာတွေတွေ့ရပါတယ်။နောက်ပြီးတော့သဘောမှာထိုင်ပြီးတော့ပြောဆိုကြတဲ့အခါမှာအချင်းချင်းကွဲပြားခြားနားမှုထက်ဒီ
22 မှုရှိတယ်ဆိုတာကိုသိလာရပါတယ်။ဒီလိုမှပဲမြန်မာပြည်မှာလည်းငြိမ်းချမ်းရေးဖြစ်စဉ်ရှေ့တိုးနိုင်မယ်လို့ကျွန်တော်တို့ထင်ပါတယ်။Well,
the MPs that we met have deep passion and great intellect and
ကျမတွေ့ခဲ့ရတဲ့ဒီလွတ်တော်အမတ်တွေဟာစိတ်အားထက်သန်မှုရှိတယ်တကယ်ပညာတတ်တွေပါဒီမိုကရေစီတည်ဆောက်ရေးကိစ္စကိုရားနိုင်တယ်လို့လေ့လာတဲ့ဝေမျှကြတယ်ကျမမြင်မိတာကတော့သူတို့ရဲ့အတွေ့အကြုံကသူတို့ကိုဘယ်လိုဖြစ်လာစေမလဲဆိုတာပါပဲကျမအတွေ့အကြုံရပြောရမယ်ဆိုရင်လွတ်တော်အမတ်ကောင်းတယောက်ဖြစ်ဖို့အတွက် ပေးပုံပဲနီးပြင်ဆင်ရမယ်ဆိုတာမရှိပါဘူးလုံရင်းကင်ရင်းတဲ့ဒီအတွေ့အကြုံရယူရတာမျိုးဖြစ်ပါတယ်ဒီလိုနဲ့အများကြီးယုံကြည်မှုကိုရအောင်လုပ်ရမှာဖြစ်ပါတယ်အဲ့ဒါကအခုဒီမြန်မာလွတ်တော်အမတ်တွေရဲ့ပြဿနာပါသူတို့ကလွတ်လွတ်လပ်လပ်စကားမပြောရဘူးဒွန်ဆန်းစုကြည်နဲ့ထိတ်တိုက်တွေ့မဲ့ကိစ္စကိုလည်းဘာမှမပြောရကြဘူးဒီလိုနဲ့ဒီခိုင်မာတဲ့လွတ်တော်အမတ်တယောက်ဖြစ်လာနိုင်
Certainly, we come from a democracy where the.
Jamaa sita ha yata kongzong lao ma shi ni de democracy nangangani la la la. Jamaa nangangye pito mu lanjawa tujare. Sita o so mu jao muludi. A chega sa on de aubri so muye. Sarari pama totem lagerao. The China Mabe, a cool, the Anaya party and Ninele, three G's on it, Chilan Lani Yarao, let three Tami Gavare. The Nene Maro, the Sita Ha Lotto, a Yabari let a Longwa, and Nantua Melu, Jama, Nolin Tavare. Janja, Oma, Chibime, they go Lua de Kisavare.
Not who meeting the Yamananga, American Bago Yain de Lule, a team of Kanyazibe, a Susan Tibua Elo Matinzibe.
Well, I mean, I think it's important that we take the lead of Aung San Suu Kyi and the ruling party.
Tomorrow, I don't want to see the Anaya Party lawyer Usa Mu at Tai. American up below Mio, the Yenimio Namuri Losage in the Lesora, Lainabo Yeji de Tamare. ဆန်ရှင်တွေရုပ်သိမ်းလိုက်တဲ့ကိစ္စမှာအငင်းပွားမှုတချို့ရှိတယ်လို့ကျွန်မသိပါတယ်ဒါပေမဲ့ဒီလိုဆန်ရှင်ရုပ်သိမ်းမှုကြောင့်မလို့မြန်မာအမေရိကန်ဆက်ဆံရေးကိုအလိုလျောက်ပြောင်းလဲသွားစေမှာပါဖြစ်ဖြစ်ပဲပြောင်းလဲတာဖြစ်ပါလိမ့်မယ်တချိန်တည်းမှာပဲဒီလူလူချင်းထိတွေ့ဆက်ဆံရေးအသိပညာဖက်လှယ်ရေးတွေလုပ်ရင်းတဲ့ဒီဒီမိုကရေစီတည်ဆောက်ရေးကမ္ဘာနိုင်ငံတွေနဲ့ဆက်ဆ
My first message is be grateful for the democracy that we have. It's messy.
But my tomorrow, show to him, Lulaswa Topo, Bioso, went Suwegwin, Sare, Democracy, Lighting Yashi, Bida, Kennedy, Dwe, Tao, Jandria, Machapare, Nemadi Dureha, D. Queen Ye, Yashibo, Dwe, Pine Choke, Mumu, Songu, Jenjan, can be Josa, Nizara, G, and the Boba Lavare. Daha, Jama, D. Mesa Nation, Nemiga, Lurigo, Biogene, Prama Chapare. Now the Saka, the Nemadi Ha, Kiwa. Lilabu, Imadema, Tendore, Niava, to the pin, say it, Hanna, Yanime, Niamua, the Dumaso to Ademari, Piro, Sibai, a set to a Lopu Lancia, Demari.
The two up the Yarem, Yamana, Yinimunamu, infrastructure, Chigan Sound, Mkambu, Mthindo, Wanya, Doyare, Eric Sajaro.
I think one of the biggest areas of potential for the United States is to help with energy projects.
America, Adika, Losan, Nainagaro, Twain, Ganama, Kuni, Chipare, the
ရေအားစွမ်းအင်းနေစွမ်းအင်းလုပ်ငန်းတွေဟာကျမတို့ရဲ့ဒီဒေတာမှာအများပြားရှိပါတယ်မြန်မာနိုင်ငံဟာတည်ငြိမ်စိတ်ချရတဲ့စွမ်းအင်းအထူးသဖြင့်လိုအပ်ပါတယ်ဒီကဏ္ဍတွေမှာကူညီနိုင်ဖို့ကျမတို့မှာအခြေအနေအများကြီးရှိနေပါတယ်